စစ်အာဏာရှင်ဆန့်ကျင်ရေးအကြမ်းမဖက်အမိန့်ဖီဆန်တဲ့ CDM စတဲ့စစ်အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပြည်သူတွေအစိုးရဝန်ထမ်းတွေအများပြားပါဝင်ခဲ့တာ3လနီးပါးရှိလာပြီဖြစ်ပါတယ်စစ်တပ်ဘက်ကလည်းအဲ့လိုကန့်ကွက်စန္ဒပြသူတွေကိုပြစ်ခတ်ဖြုတ်ခွင်းဖမ်းဆီးမှုတွေဆက်လုပ်နေပါတယ်။အခုနောက်ပိုင်းကိုယ်တိုင်လှုပ်ရှားစန္ဒပြနေသူတွေသာမဟုတ်တော့ဘဲမိသားစုဝင်တွေကိုပါဖိအားပေးတာတွေရှိလာနေပါတယ်။မိုးကုတ်မြို့ရွာသားရွာကျေးရွာဘားနဲ့အလဲတန်းဆီယာမတူကို CDM လှုပ်ရှားမှုမှာပါဝင်တယ်လို့ဆိုပြီးတော့အိမ်မှာလာရောက်ဖမ်းဆီးမှာသူ့ကိုမတွေ့တာကြောင့်အမေဖြစ်သူနဲ့အကိုဖြစ်သူတို့ကိုစစ်တပ်ကပြီးခဲ့တဲ့မလ28ရက်နေ့တုန်းကဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။မိုးကုတ်မြို့မှာရဲစခန်းမှာဖမ်းဆီးခံထားရတဲ့သူတို့ကိုမိသားစုဝင်တဦးနဲ့မှတွေးခွင့်မပေးဘူးလို့မိသားစုဝင်တစ်ယောက်က VOA ကိုပြောပြပါတယ်
။ဒီကလုံးလုံးဆိုမှလာဖမ်းတာပေါ့အဓိကတော့အိမ်ကိုလာဖမ်းတာပေါ့အမကမရှိတော့ကြတော့အမတနည်းရှောင်းနေတဲ့အချိန်မှာဒီအမေနဲ့ကိုဖမ်းခေါ်လာတာပေါ့ဖြစ်နေတော့တိတဲ့တိုင်းပေါ့အကုန်လုံးသမီးမရရင်အမေဖမ်းသားမရလို့ချင်းအမေဖမ်းအဲ့လိုမျိုးပုံစံဖြစ်နေတဲ့အချိန်မှာဘလုံးမလုံးလုံးမှုတော့မရှိဘူးကြခုချိန်မှာတော့မလေးကအမေကအဲချုပ်ပြန်နေပုံဆက်လာတာပေါ့နော်ပုံဆက်လာတယ်ပုံဆက်လာတော့ကျတော့သူအမအကိုပြန်လာခိုင်းတာပေါ့နော်ဒါပေမဲ့ဒီသူတို့ကအစဉ်ကြည်ပြီးပဲအမအကိုပဲခိုင်းကျင်တာပေါ့ဒါပေမဲ့ကျွန်တော်မယုံရဘူးဗျ။အဲဆိုအထဲမှာသူတို့မိန်းလေးတယောက်ဆန်းလာသူတို့ဘလို့လောက်တယ်ဆိုတော့ကျွန်တော်မယုံရဘူးမလဲရဲဘူးကျွန်တော်တို့အမေနဲ့အကိုနဲ့ကျတော့စာနာပြတာတွေပါတယ်တစ်ခါမှလည်းလိုက်ခဲ့ဘူးလားမသိဘူးအိမ်မှာဈေးတိုင်ခွင့်လာတဲ့အတွက်ဈေးတိုင်ထိုင်ရောင်းလာပဲရှိတယ်ဗျ။မအားလေလို့ပုံမှန်တက်ပြီးဆွဲထားတာမရှိဘူးအမေနဲ့ကိုလည်းပုံမှန်တက်ဆွဲထားတာမရှိဘူးက
ြအခုလိုမျိုးသူတို့အဖမ်းခံခဲ့ရပြီးတဲ့နောက်မှာကျန်တဲ့မိသားစုဝင်တွေလည်းမလုံခြုံသလိုခံစားရတဲ့အတွက်အိမ်ကိုပြစ်ပြီးတော့မိသားစုတွေတကွဲတပြားရှောင်ပုန်းနေရတယ်လို့ပြောပါတယ်။အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုလုပ်တဲ့ပညာရေးဝန်ထမ်းဆရာမတွေဆရာဝန်တွေအပြင်တခြားနိုင်ငံဝန်ထမ်းတွေကိုလည်းတက်မတော်ပြိုကွဲအောင်လှုံ့ဆော်လှုံ့ဆော်မှုပုံမှန်905ကာကြီးနဲ့တရားစွဲဖမ်းဝရန်ထုတ်ထားပါတယ်။လုံးကြုံရဲ့အရာမအမိမဖော်လို့တဲ့ပြည်မျိုးကတယောက်ကလည်းသူ့ကိုအလိုရှိလို့အိမ်ကိုဝင်ရှာချိန်မှာသူမရှိတာကြောင့်သူ့အမျိုးသမီးအမေနဲ့ညီကိုဖမ်းဆီးခေါ်သွားတယ်လို့ကာယကံရှင်က VOA ကိုပြောပါတယ်သူ့ကိုတော့လက်လုံဘုံလုံးတယ်ဆိုတဲ့တန်တရားနဲ့သူ့ရဲ့အိမ်ကိုဝင်ရောက်ရှာခဲ့တာဖြစ်ပါတယ
်ကျွန်တော်ရဲ့တငယ်ချင်း2ယောက်ရဲ့ပစ္စည်းကိုပေါ့နော်ကျွန်တော်ထိမ့်သိမ်းထားတဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်ကိုလိုချင်တဲ့စစ်မယ်ရှင်းမယ်ပေါ့နော်ကျွန်တော်အနေနဲ့ရင်ဆိုင်မှုကြတော့တော်တော်လေးခံနေကြဗျအကူအညီပေးထားတဲ့အဲ့ဒီတငယ်ချင်းတစ်ယောက်ကလုံးဝအဆက်အသွယ်မရဘူးဖြစ်နေတယ်ခင်ဗျ။ရှင်းရတာသူတို့နဲ့အဆက်အသွယ်ရမယ်ဆိုရင်ဖြည့်ရှင်းနိုင်ပါတယ်ခင်ဗျ။ပစ္စည်းတွေကဘာပစ္စည်းတွေလဲဆိုသူကရင်မရှိချောက်လုပ်တဲ့လောက်ွက်သမားတွေပါခင်ဗျ။ကျွန်တော်ကလည်းဒီ brand နဲ့ပတ်သက်လို့တင်တာမျိုးလို့ line ပေါ်မှာတင်တာမျိုးလို့ပေါ့နော်တရားဝင်ထုတ်ပြန်ထားခြင်းမရှိပါဘူးခင်ဗျ
။ကြားတာတော့သူတို့ကိုဒီတစားကန်အဖြစ်ထိမ့်သိမ့်ထားတယ်လို့ပဲကြားပါတယ်ခင်ဗျ။ဟိုထောင်ချတာတို့အမှုဖွင့်လာတော့မရှိပါဘူးခင်ဗျာအမှုလုပ်လို့ရတဲ့တက်သေးတဲ့ပစ္စည်းတွေမရှိပါဘူးခင်ဗျာဒီလိုအပြစ်မရှိတဲ့လူတွေအလကားအတက်ပြစ်သိနေကြအကြောင်းမရှိဘူးဗျာနောက်ဆုံးကျွန်တော်မှာအပြစ်ရှိတဲ့လူယူဆလို့တန်တရားရှိတယ်ဆိုကျွန်တော်ကလည်းဟိုထိတ်တဲရင်ဆိုင်ပါပေါ့နော်ဒီကမှမဆိုင်တဲ့လူမျိုးတစားကန်မလုပ်တင်ပါဘူးဒီတစားကန်လုပ်တယ်ဆိုတဲ့ဟာတွေကအဖွဲ့အစည်းတည်းရဲ့အနေနဲ့ဒါမညီညွတ်တဲ့အလုပ်ပါအဲဒီတကုတ်ရမြဆန်ဆန်ကဒါလုပ်နေတာပါပါ
ဧပြီလ16ရက်နေ့ကလေးကဖမ်းဆီးခေါ်သွားခဲ့တာဒီနေ့ဆိုရင်တော့ရက်ပေါင်း20နီးပါးရှိပေမဲ့သူ့အစားဖမ်းခံထားရတဲ့ဇနီးအမေနဲ့ညီတို့ကိုပြန်လွှတ်မပေးသေးပဲဆက်ပြီးတော့ဖမ်းထားတယ်လို့ပြောပါရယ်မြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းယူထားတာရက်ပေါင်း90နီးပါးရှိချိန်မှာဖမ်းဆီးခံထားရသူ3400ကျော်နဲ့ဖမ်းဝရမ်းထုတ်ခံထားရသူ1200ကျော်ရှိတယ်လို့ဒီစီးရင်တွေကိုပြုစုနေတဲ့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါရယ်အနာသိန်းနာဆာကစစ်ကောင်စီကတော့ AAPP ရဲ့စည်ရင်တွေဟာဖောင်းပွားအောင်လုပ်ထားတဲ့စည်ရင်တွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။